ဘုံမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10935မှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကဖြစ်အစည်းစံနာရှင်ပြီလိုင်းလျှောက်တာမဲ့ဒိန်သိန်းစို့ွယ်တို့ခန္ဓာကိုယ်ကို
မြွန်လင်းချင်းတန်တော်တာရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးတည်းဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ရပါတယ်။တောတာရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာနေအောင်ချီရဲ့ကျမ်းမာရေးအကျိုးပြုပုံကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။လူသားရီအနေနဲ့ဗီတာမင် D ကိုမရရှိရင်ဖျားနာကြမှာဖြစ်ပါတယ်။ဒါကြောင့်နေအောင်ချီကတဘာဝရဲ့အဆုံးထက်ဆုံးရောဂါပျောက်ကင်းစေတဲ့ကုထုံးထဲမှာတကူအပါဝင်ဖြစ်ပါတယ်။နေအောင်ကြီးကရရှိတဲ့အကျိုးကျေးဇူးတွေကိုဆက်လက်ဖော်ပြပေးခြင်းပါတယ်။နေအောင်ကြီးကသွေးလက်ပတ်မှုကိုတိုးတက်ကောင်းမွန်စေပါတယ်။ဒါအပြင်နှလုံးကနေသွေးထုတ်ပေးတာကိုအားကောင်းစေပါတယ်။နေအောင်ကြီးကြောင့်သွေးကြောထဲမှာရှိတဲ့အောက်ဆီဂျင်ကိုသယ်ဆောင်စွမ်းရည်မြင့်တက်စေသလိုသွေးခုန်လုံးကိုလည်းပုံမှန်အတိုင်းဖြစ်စေပါတယ်။နေအောင်ကြီးကြောင့်သွေးပြူဥဥရေတိုးပွားလာပြီးယောဂပူတွေကိုဖြည့်ဆည်းတဲ့အစွန်ပုံမတူပွားလာပါတယ်။မွေးကင်းစကလေးငယ်တွေခံစားရတဲ့အသေးရောင်အသွာယောဂကိုကုသရမှာနေအောင်ကြီးကအထူးရောက်ဆုံးဖြစ်ပါတယ်။သောတာရှင်များရှင်နေအောင်ကြီးကအသေးကိုအားကောင်းစေပြီးအစိတ်ရှိတဲ့ဓာရုပစ္စည်းတွေကိုခန္ဓာကိုယ်ကနေဖယ်ရှားပေးရမှာအထောက်အကူပြုပါတယ်။နေအောင်ကြီးဟာသွေးထဲမှာတခြားတဲ့ပါဝင်မှုကိုတည်ငြိမ်စေသလိုနေအောင်ချီကြောင့်ခန္ဓာကိုယ်ရင်းမှာရှိတဲ့ကိုလက်စထရောတွေကို30ရာခိုင်အနုအထိလျော့ကျသွားစေပါတယ်။နေအောင်ချီကကြွက်သားတွေကိုကြီးထွားကြံ့ခိုင်လာစေပါတယ်။အိမ်မြင့်ထွက်ပြီးနေအောင်ချီအောက်မှာကာယလေးခြင်းငံပြုလုပ်တာကခန္ဓာကိုယ်မှာရှိတဲ့ကြွက်သားတွေကိုပိုမိုဖွံ့ဖြိုးစေပါတယ်။ Thyroid gland ကလည်းနေအောင်ချီကြောင့်လန်းဆန်းလာပြီးဇီဝတွင်ဖြစ်ပျက်မှုကပိုမိုအားကောင်းလာပါတယ်။နေအောင်ချီကစိတ်ပိုင်းဆိုင်ရာအငြင်းနဲ့အာယုံတွေကိုအားကောင်းစေပြီးစိတ်ကြယောဂါကိုလည်းပျောက်ကင်းစေပါတယ်။စိတ်တဗေဒဆိုင်ရာအချက်တွေကြောင့်၎င်းအရေးပြားတွေမှာရှိတဲ့အာယုံခံဂလန်းတွေကြောင့်၎င်းနေအောင်ချီကစိတ်ဖြစ်စီမှုဖြစ်တာတွေကိုသက်သာစေပါတယ်။နေအောင်ချီမှာအနာရှိတဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကိုနေလန်းပြီးမယ်ဆိုရင်အနာတွေကိုလည်းပျောက်ကင်းစေပါတယ်။အချိန်တိုနေလန်းတာကိုမကြခဏပြုလုပ်ပြီးရင်အနာပျောက်ကင်းသွားမှာဖြစ်ပါတယ်။အိမ်အတွင်းမှာယောဂဖြစ်စေတဲ့ပိုးမွှားတွေကိုနေအောင်ချီအားဖြင့်တန့်စင်စေနိုင်ပါတယ်။စုံနေတဲ့တက်ရှင်းမှုနေအောင်ချီအိမ်တွင်းအိမ်မြင်မှာရှိတဲ့ရေစိုးရေပုံနဲ့အညစ်အကြေးတွေကိုဖယ်ရှားပေးတာကအိမ်တော်တစ်ခုရဲ့ယောဂပြာကင်းရှင်းမှုနဲ့တရားပြောရှင်ပွဲအိမ်တော်ဖြစ်နိုင်မှုအတွေ့အဓိကကြလာပါတယ်။သောတာရှင်တို့အနေနဲ့သတိထားရမယ့်အချက်တစ်ခုကတော့နေလန်းတာလွန်ကဲရင်အရေပြားမှအနာရီဖြစ်စေပါတယ်။အရေပြားကင်းစားအထိဖြစ်သွားနိုင်ပါတယ်။ဒါအပြင်အမြင်အာရုံကိုလည်းထိခိုက်စေနိုင်ပါတယ်။နေလောင်ရောဂါကာကွယ်ဖို့နေလန်းတွေကိုလည်းဆက်လက်ဖော်ပြပေးခြင်းပါတယ်။နေ့စဉ်နေပူဇာနေလုံရင်အချိန်အနည်းငယ်ကိုသာရယူပါအစိတ်ကိုရှောင်ကျင်းသလိုနေလောင်တာကိုလည်းရှောင်ကျင်းပါ။နေရသည့်အချိန်မှာတော့နနက်10နာရီနဲ့ညနေ3နာရီကြားအတွင်းတတ်နိုင်သမျှ နေမထီအောင်နေထိုင်ရမှာဖြစ်ပါတယ်။အပြင်ထွက်တဲ့အခါမှာလဲကာကွယ်ပေးနိုင်တဲ့အဝတ်အစားတွေကိုဝတ်ပြီးအနားကျယ်တဲ့အုပ်ထုပ်တွေကိုဆောင်ပေးရမှာဖြစ်ပါတယ်။ချီတဲ့အဝတ်အစားလေးတွေကနေပူရန်ကိုအကာအကွယ်ပေးပါတယ်။ဒါအပြင်အစီပါဝင်မှုနဲ့တဲ့တည်တည်ဝလံတွေနှင်းသီးဟင်းရွက်နဲ့လုံးပြီးစံအခွန်မသီးတွေကိုစားသုံးပေးရမှာဖြစ်ပါတယ်။နေအောင်ချီလှုံ့ဖို့ရန်အတွက်အကောင်းဆုံးအချိန်ကတော့နေအောင်ချီထွက်တဲ့အချိန်ကနေစပြီးနံနက်9နာရီအတွင်းနေလုံတာကအကောင်းဆုံးပင်ဖြစ်ပါတယ်။သောတာရှင်များရှင်ဖော်ပြပြီးခဲ့တဲ့ကျမ်းမာရေးသတင်းစကားများကိုကြားသိရခြင်းအပြင်မိမိတို့ရဲ့မိသားစုသာမကတခြားသူများအတွေ့လည်းကျမ်းမာရေးအထောက်အကူများဖြစ်နိုင်ကြပါစေ။သောတာရှင်များအားလုံးကျမ်းမာသူကအဖျားများနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင
်သောတာရှင်များရှင်တရားဒေသနာတော်ကိုသိခါရောယဓမ္မဆရာဦးတိမောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်나သောတာရှင်ရင်ခွန်အာယူကြပါစို့
ချက်သောတာရှင်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါမင်္ဂလာပေါင်းနဲ့ပြေဝဆုံနေကြပါစေချက်တတ်မိတ်ဆွေပေါင်းတို့ကျွန်တော်ဒီနေ့တရက်ပြီးတရက်လေ့လာခဲ့တဲ့အခါမှာဘုရားသခင်ကိုချီးမွမ်းခြင်းမှုပြုပြုရန်အတွက်အမြဲတမ်းပဲကိုယ်စိတ်နှလုံးသုံးပါးနဲ့မှဘုရားကိုချီးမွမ်းနိုင်ဖို့ရန်အတွက်ဒီနေ့ဒီသတင်းစကားတွေကိုပေးခဲ့တာဖြစ်တယ်။ဒီလိုကြောင့်ဒီနေ့မှလည်းပဲဘုရားရဲ့ဘုန်းတော်ကိုထင်ရှားပြီးတော့ဘုရားရဲ့ကိုချီးမွမ်းခြင်းမှုကိုပြုခြင်းအပြင်အသက်တာကိုပုံမောပြီးတော့ရှင်သန်နိုင်ဖို့ရန်အတွက်ဒီနေ့မှတော့ဝိညာဉ်တော်ရဲ့အသီးဘုရားရဲ့လင်းကိုထွန်းလင်းတောက်ပတဲ့သူဟာဝိညာဉ်ရဲ့တက်တာမှာဘယ်တော့မှရုပ်ရော့သွားတာမရှိဘဲနဲ့ဝิญဉ်ရဲ့တက်တာပို့ပြီးတော့ကြီးထွားလာမှာဖြစ်တယ်။ဒါကြောင့်ဝิญဉ်ရဲ့တက်တာကြီးထွားလာတဲ့ခါမှာဝิญဉ်တော်ရဲ့အသီးတွေကိုလည်းပဲမြောက်များစွာသေးနိုင်ပြီးတော့တကယ်ပဲပြေဝဆုံနေတဲ့အသက်တာနဲ့ကျွန်တော်တည်ဆောက်နိုင်မှာဖြစ်တယ်။ဒါကြောင့်ဂလာတိဩဝါဒစာခန်းကြီး၅ပိုင်းငယ်20နဲ့မှာဝิญဉ်ပဂရိရဲ့အကျိုးမူကချစ်ချင်းဝမ်းမြောက်ခြင်းငြိမ်သက်ခြင်းစိတ်ရှိခြင်းကျေးဇူးပြုခြင်းကောင်းမြတ်ခြင်းသစ္စာဆောင်ခြင်းနှုတ်ညံ့သိမ်ွေခြင်းကာမဂုဏ်ချုပ်တီးခြင်းပေသည်ဒါဒီနေ့ကျွန်တော်အားလုံးကတန်ရှင်းသောဝိညာဉ်တော်ရဲ့လှူရှားမှုကြောင့်ထွက်ပေါ်လာတဲ့အသီးတွေကတော့ဒီကြမ်းချက်ထဲမှာပါတဲ့အသီးတွေဖြစ်ပါတယ်။အဲဒီလိုဇာတိတမျိုးကိုမြင်ရခြင်းအပြင်လူသားတွေရဲ့အသက်တာကိုပြောင်းလဲပေးတတ်တဲ့သူတွေကိုးကွယ်နေတဲ့ဘုရားသခင်ရဲ့ဘုန်းတော်ဟာတည်ထူဆန်းပါလားဆိုပြီးတော့ချီးမွမ်းကြပါတယ်။အဲဒီကောင်းတဲ့ဇာတိမျိုးကိုမွေးထုတ်ပေးနိုင်တဲ့ဖယားသခင်ကိုယနေ့လူသားတွေဟာကိုးကွယ်ကြပါတယ်ကျွန်တော်တို့လည်းလိုချင်လိုက်တာဆိုပြီးတော့ဝိညာဉ်တော်ကိုစာလောင်လာပါလိမ့်မယ်တမန်ကျမ်းစာထဲမှာရှင်ပေတရုသေဆုံးသွားတဲ့အခါမှာလူတွေကဖယားသခင်ရဲ့ဘုန်းတော်ကိုချီးမွမ်းကြပါတယ်ဖယားသခင်ရဲ့သစ္စာတည်မြဲခြင်းကိုလည်းနားနယ်လာကြပါတယ်ရှင်ခိုင်27ပိုင်းငယ်19မှာငါမကဆူတီကသင်ဒီပြို့သောအသက်ရှိစဉ်ကိုကိုကိုပတ်စည်း၍အလိုရှိရာအရသို့သွာလာတတ်၏။တင်းသည်အိုသောအခါလက်နှစ်ဖက်ကိုဆန့်ပြလျင်သူတစ်ပါးသည်တင်းကိုပတ်စည်း၍တင်းအလိုမရှိရာအရသို့ယူသွားလိမ့်မည်ဟုမိန့်တော်မူ၏။ထိုသောမိန့်တော်မူသောအဘယ်သို့သောသေခြင်းအပြင်ပေတို့သည်ဖျားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေမည်အရေးကိုပေးတော်မူ၏။ထိုသောမိန့်တော်မူပြီးမှငါနောက်သို့လိုက်လောဟုပေတို့အားမိန့်တော်မူပြန်၏။ပေတို့သေခြင်းဟာဘုရားသခင်ရဲ့ဘုန်းတော်ကိုထင်ရှားခဲ့ပါတယ်။လဝါကနေမှာပေတရုဟာဇောက်ထိုးထားပြီးတော့အသက်ခံခဲ့ရပါတယ်။ဘုရားသခင်ရဲ့ဘုန်းတော်ကိုရှင်ပေတရုထင်ရှားစေခဲ့တဲ့နီလန်းကတမားချမ်းစာမှာဖော်ပြထားပါတယ်။နောက်ဆုံးသောနေ့ရက်ကာလမှာလည်းဘုရားသခင်ရဲ့ဘုန်းတော်ကိုလောကီသားတွေဟာချီးမွမ်းကြဦးမှာဖြစ်ပါတယ်။ဗျာဒိတ်ကျမ်းခန်း18ပိုင်းငယ်1မှာထိုနောက်မှာကောင်းကင်တမန်တစ်ပါးသည်ကြည်စွာသောတကုန်းနှင့်ပြည့်စုံ၍ကောင်းကင်ကဆင်းသက်သည်ကိုငါမြင်၏။တို့၏ရောင်ခြည်အားဖြင့်မြေကြီးထွန်းလင်းလျက်ရှိ၏။ကောင်းကင်တမန်ရဲ့ရောင်ခြည်အားဖြင့်မြေကြီးဟာဖျားသခင်ရဲ့ဘုန်းတော်ကိုထွန်းလင်းလိုက်မယ်။ကောင်းကင်တမန်ကူညီတဲ့လူတွေကနေတဆင့်ဖျားသခင်ရဲ့ဂုံတော်ဇာတိတော်ကိုလောကသားတွေမြင်ရအောင်မယ်။ဘယ်လုံးဘုန်းတော်မျိုးဖြစ်မလဲဆိုတာကိုတမန်ကျမ်းစာကယေရှာနဂရကျမ်းခန်း58ပိုင်းငယ်68ကိုကြည့်တဲ့အခါမှာငါနှစ်သက်သောစာဆောင်ခြင်းဟုမူကားမတရားသောအချင်းအောင်ကိုချုပ်ခြင်းလေးသောဝင်ကိုချခြင်းညင်းဆဲခံရသောသူတို့ကိုလွတ်ခြင်းတဘောရှိသမျှကိုချိုးခြင်းမဟုတ်လော မောသိသောသူကိုအစာကျွေးခြင်းနေရာမရှိဆင်းရဲသောသူတို့ကိုကိုယ်အိမ်သို့ဆောင်ခြင်းအဝတ်မရှိသောသူကိုမြင်လျင်အဝတ်ကိုပေးခြင်းကိုယ်အသားကိုမရှောင်ဘဲနေခြင်းမဟုတ်လောတို့ပြုလျင်တင်ဤအလင်းသည်မောတောက်သောအလင်းကဲ့သို့ပေါ်ထွန်း၍အလျံမြန်ချမ်းမာခြင်းသို့ရောက်လိမ့်မည်တင်ဤပြောင်းမခြင်းပါရမီသည်တင်ရှင်း၌သွား၍ထာဝရဘုရား၏ဘုန်းတော်သည်နောက်၌လုံခြုံစေလိမ့်မည်ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့မြည်သည့်ဘုန်းတကူကိုပေါ်လွင်ထင်ရှားလာမလဲအပြင်ပဘုံတကူလားအထွင်းတရံစရိတဘုံတကူလားအလင်းတော်ဟာတဖန်ကြီးစွာထင်ရှားလိမ့်ဦးမယ်တဲ့ဘုရားသခင်ရဲ့ဘုံတော်ကိုချီးမွမ်းခြင်းဆိုတာဘုရားသခင်ရဲ့ဂုံတော်စရိတတော်ကိုရောင်ပြန်ဟတ်ထင်ရှားစေတဲ့အသက်တာပဲဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဘုရားသခင်ရဲ့ဂုံတော်စရိတတော်တွေကိုတပည့်တော်တွေကနေတဆင့်လောကကိုရောင်ပြန်ဟတ်အလင်းပေးมาဖြစ်ပါတယ်ကယ်တင်ရှင်သခင်ခရစ်တော်ကိုကျွန်တော်တို့ရဲ့စိတ်သဘောထားထဲမှာလောကသားတွေကမြင်တွေ့ရမှာပဲဖြစ်ပါတယ်။ထာဝရဘုရားသခင်ရဲ့ဘုန်းတော်ကိုချီးမွမ်းခြင်းဆိုတာဘုရားသခင်ရဲ့ဗကတိစာရိတတော်ဂုံတော်ကိုခရိယန်တွေကရောင်ပြန်ဟတ်အသက်ရှင်ခြင်းအပြင်မြင်ရတဲ့အလင်းပဲဖြစ်ပါတယ်မိတ်ဆွေပေါင်းတို့။နောက်ဆုံးကြံကျွင်းတဲ့အသင်းတော်ဟာဘုရားသခင်ရဲ့ဘုန်းတော်ကိုရောင်ပြန်ဟတ်ထင်ရှားစေတဲ့လူနည်းစုတစုပဲဖြစ်ပါတယ်။ညီကောင်မောင်မပေါင်းတို့ဘုရားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေဖို့ပထမအကောင်းကင်တမန်ကတောင်းဆိုနေပါတယ်မိတ်ဆွေတို့ဘယ်လိုတုံ့ပြန်ကြမလဲကောရိန္သုဩရစာပထမဆောင်ခန်းကြီး6ပိုင်းငယ်19 20မှာအဘယ်တို့နည်းတင်တို့ကိုခန္ဓာသည်ဘုရားသခင်ပေးသနာတော်မူသောဝိညာဉ်တော်ဒီဟုသောတင်တို့အထဲ၌ကျင်းဝတ်၍တန်ရှင်းသောဝိညာဉ်တော်ဤဗိမာန်ဖြစ်ကြောင်းကို၎င်းမိမိတို့ကိုမိမိတို့မပိုင်ကြောင်းကို၎င်းမသိကြသလားတင်တို့သည်အဖို့နှင့်ဝဲတော်မူသောသူဖြစ်သောကြောင့်ဖျားသခင်ပိုင်တော်မူသောသင်တို့ဤကိုယ်ခန္ဓာနှင့်စိတ်ဝိညာဉ်အပြင်ဖျားသခင်ဤဂုံတော်ကိုထင်ရှားစေကြလောချစ်တော်မိတ်ဆွေတို့မိတ်ဆွေတို့ရဲ့ခန္ဓာကိုယ်အပြင်တုံ့ပြန်ကြမယ်လို့မျှော်လင့်ပါတယ်ကောရိန္သုဩဝါဒစာပထမဆောင်ခန်းကြီး30ငယ်31မှာသင်တို့သည်စားတော်၎င်းတောက်တော်၎င်းမြည်တည်မှုကိုပြုတော်၎င်းဖျားသခင်ရဲ့ဘုံတော်ကိုထောက်၍ခတ်သိမ်းတော်အမှုကိစ္စကိုပြုကြလောကျမ်းမာရေးနဲ့လူအချင်းချင်းဆက်ဆံရေးကဆယ်နှမရှိပါသလားဖရာရဲ့ဘုန်းတော်ကိုထင်ရှားစေဖို့ကိုယ်ခန္ဓာကိုထိမ့်သိမ့်ရမယ်ကျမ်းမာတဲ့ကိုယ်ခန္ဓာနဲ့ကျမ်းမာတဲ့စိတ်ဝိညာဉ်ကိုလိုအပ်ပါတယ်မိတ်ဆွေပေါင်းတို့ဖရာသခင်ရဲ့ဘုန်းတော်ဖရာသခင်ရဲ့ဂုံတော်ကိုယာယီတဲဖြစ်တဲ့ကျွန်တော်တို့ရဲ့ခန္ဓာကိုအပြည့်ထင်ရှားစေပါကောရိန္သုဩဝါဒစာဒုတိယဆောင်ခန်းကြီး3ပိုင်းငယ်18မှာငါတို့ရှိသမျှသည်မျက်နှာဖုံးကိုဖွင့်လျက်မှန်ကိုကြည့်တဲ့ကဲ့သို့ဘုရားသခင်ရဲ့ဘုန်းတော်တွေကိုကြည်မြင်၍ဝိညာဉ်တော်တရားရဲ့ရှင်သည်ရောင်ကြီးတော်ကိုလွတ်တော်မူသည့်အတိုင်းငါတို့သည်ဘုန်းတော်တွေတိုးပွား၍ပုံတရံနှင့်အညီပြောင်းလဲခြင်းရှိရကြ၏လူသားတွေရဲ့စိတ်သဘောထားနေရာမှတရားအရာကျွန်တော်တို့နေ့စဉ်မြင်တွေ့နေရတဲ့အရာတွေကိုအသက်တာကနေရောင်ပြန်ဟတ်နေကြပါတယ်။ရုံမြင့်တန်ကြားကနေမြင်ရတဲ့အရာတွေကိုရောင်ပြန်ဟတ်နေကြပါတယ်။ဘုရားသခင်ရဲ့ဂုံတော်ဇာရိတတော်ကိုမောရှိဟာကိုယ်တိုင်တွေ့မြင်ခဲ့ရပြီးချီးမွမ်းခြင်းအသက်တာဟာထင်ရှားလာခဲ့ပါတယ်လူဆိုတာစားတဲ့အတိုင်းစောက်တည်လာကြတာဖြစ်ပါတယ်ဝိညာဉ်ရဲကလည်းထိုနည်းတူဖြစ်ပါတယ်မိတ်ဆွေပေါင်းတို့ရုံမြင်တန်ကြားကိုတစ်ချိန်လုံးကြည့်နေပြီးတော့ခရစ်တော်ကိုချီးမွမ်းနိုင်မဲ့အသက်တာမျိုးပေါ်ထွက်လာမယ်ဆိုပြီးတော့မမျှော်လင့်ပါနဲ့မိတ်ဆွေသခင်ခရစ်တော်ကိုချီးမွမ်းနိုင်ဖို့ရန်အတွက်သူနဲ့သာအချိန်တွေကိုကုန်လွန်စေရပါမယ်ကျွန်တော်တို့ဟာစားတဲ့အတိုင်းဖြစ်လာကြပါတယ်ကျွန်တော်တို့ရဲ့စိတ်ဝိညာဉ်ဟာအထဲကိုဝင်ရောက်ခွင့်ပေးတဲ့အမြင်အတိုင်းမိမိတို့ရဲ့အကျင့်စာရိတာလက္ခဏာဖြစ်ပေါ်လာပါတယ်ကိုယ်ခန္ဓာအတွက်ပါဇက်အားဖြင့်အစာကိုစားရသလိုဝိညာဉ်ရဲ့အစာကိုအမြင်အကြားအထီးတွေ့တွေအားဖြင့်မိဝဲရပါမယ်ပထမကောင်းကင်တမန်ရဲ့သတင်းစကားဟာမိမိတို့ရဲ့စိတ်နှလုံးကိုခရစ်တော်နဲ့နှိစင်မှန်ကန်စွာဆက်ဆံခြင်းအပြင်တည်ခြင်းကနေအသက်ရှင်ခြင်းကိုပြောင်းလဲပေးတဲ့ယေရှုကရုဏာတရားကိုခံယူကြပြီးတော့ချီးမွမ်းခြင်းအသက်တာနဲ့နေထိုင်နေဖို့ဖြစ်တယ်။ဘုရားသခင်ရဲ့ဘုန်းတော်ကိုများများမြင်လေတဲ့ပြန်ပြီးရောင်ပြန်ဟတ်စေတဲ့အလင်းတွေကတောက်ပလီလီဖြစ်မှာပဲ။ခရစ်တော်နဲ့နီးကပ်လာလီလီအချိန်တိုင်းသူနဲ့အတူတူနေလီလီခရစ်တော်ရဲ့စရိုက်နဲ့ကျွန်တော်တို့ပို့ပြီးတော့တူလာမှာဖြစ်ပါတယ်။သခင်ခရစ်တော်နဲ့ကျွန်တော်တို့ရဲ့ ဆက်နွယ်ခြင်းကြောင့်ပြောင်းလဲနိုင်တဲ့နေပြည်တော်ကလည်းဒီအတိုင်းပဲဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဘုရားသခင်ရဲ့ဘုန်းတော်အကုန်စင်ကိုထင်ရှားစေမဲ့လူတွေကိုယနေ့ဘုရားသခင်လိုအပ်နေပါတယ်ပထမကောင်းကင်တမန်သတင်းစကားကိုကြားနေခဲ့ရတဲ့သူတွေဟာဘုရားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေတဲ့အသက်တာနဲ့အသက်ရှင်လိမ့်မယ်လို့မျှော်နေပါတယ်ကျွန်တော်တို့မှာဘာမှမရှိဘူးဆိုရင်ဘာမှပေးနိုင်မှာမဟုတ်ပါဘူးဖယားသခင်ရဲ့ဘုန်းတော်ကိုနေ့စဉ်နဲ့အမျှသခင်ယေရှုနဲ့နီးကပ်စွာဆက်နွယ်ခြင်းအပြင်များများရောင်ပြန်ဟနိုင်ဖို့ရယူကြပါခြေတမိတ်ဆွေပေါင်းတို့သူတို့ကိုးကွယ်တဲ့ဖယားဟာတကယ်တကိုးကြီးပါလားဝိညာဉ်အသီးတွေကလည်းတဲထူးဆန်းပါလားလောကသားတွေကဖယားသခင်ကိုမိုက်ဆွေတို့ရဲ့အသက်တာအပြင်ချီးမွမ်းနိုင်ကြပါစေဖယားသခင်ရဲ့ဘုန်းတော်ကိုထင်ရှားစေကြလောဆိုတဲ့ပထမကောင်းကင်တမန်ရဲ့တောင်းဆိုချက်ကိုတဘောပေါက်ကြပြီလားပထမကောင်းငင်တမန်ရဲ့တောင်းဆိုချက်၃ခုတည်းကဒုတိယမြောက်အမိန့်ဖြစ်တဲ့ဖယားသခင်ရဲ့အတွင်းတဏ္ဍာန်ဘုန်းတော်ကိုမြင်ရအောင်နေ့စဉ်ဖယားသခင်ကိုမျှော်ကြည့်ပြီးအသက်ရှင်တဲ့တိုင်းနဲ့သူဖြစ်ကြပါစေကျွန်တော်အားလုံးဖယားသခင်ရဲ့စရိတ်တရံတော်ကိုကြည့်ပြီးတော့ရောင်ပြန်ဟန်နိုင်ကြပါစေအားလုံးပေါ်ဖယားသခင်ကောင်းချီးတွန်လောင်းချပေးပါစေအာမင
်ခလေးတို့အားလုံးမင်္ဂလာပါကွယ်ဒီနေ့ပြောပြမယ်ပုံမြင်လေးရဲ့ခေါင်းစဉ်ကတော့အမိုင်ဒုကယူဆိုင်ဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်ကွယ်ခလေးတို့ရေတခါတုန်းကကရင်ရွာလေးတစ်ရွာမှာနော်လေးလေးဖော်လို့ခေါ်တဲ့မိန်းကလေးတူရှိတယ်သူကဒုတိယတန်းကျောင်းသူတယောက်ဖြစ်တယ်သူမှာနော်ခဲအိုနော်မျိုးချေစော်ဖိုဒါစော်စီဝါစော်ထွန်လူဟူသောတငယ်ချင်းတွေလည်းရှိတယ်သူတို့တငယ်ချင်းတွေဟာတူဦးနဲ့တူအလွန်ချစ်ကြတယ်။ကြောင်သွားရင်လည်းအတူတူသွားကြတယ်။ကစားရင်လည်းအတူတူကစားကြတယ်။ကြောင်ပိတ်တဲ့စနေတရင်းတွေရဲ့တိုင်းမှာသူငယ်ချင်းတစုကလေနော်လေးလေးဖော်ရဲ့အင်ချန်ဝင်းအတွင်းမှာစုဝေးပြီးကစားတတ်ကြတယ်။နော်လေးလေးဖော်ရဲ့အင်ချန်ဝင်းကအလွန်ကျယ်ဝန်းတယ်။တရက်ပင်ပိန်နေပင်မလကာပင်စတဲ့တစ်တီးပင်များတာမကဒဇင်ပန်းပင်တစ်ခွပင်နှင်းစီပန်းပင်စပယ်ပန်းပင်ဇီစွာပန်းပင်စတဲ့အလပန်းပေါင်းပင်များလဲခြံဝင်းအတွင်းမှာတွေ့နိုင်တယ်အပင်မြင့်များမှာအတိုက်ဖွဲပြီးနေတတ်တဲ့ငှက်မျိုးစုံကိုလဲတွေ့နိုင်တဲ့အပြင်မနဲ့ခင်းတိုင်းမှာလဲအဲ့ဒီငှက်တွေကတကြီးကြီးတကြားကြားတေးဆိုတာကိုလဲကြားနိုင်သေးတယ်ဒါအပြင်ရနတ်မွေးတဲ့လှပလွန်းတဲ့ပန်းပင်ကလေးတွေစီကနေလာရောက်ကြရင်ဟိုပြန်လိုက်ဒီပြန်လိုက်နဲ့ပန်းဝင်ရည်မျိုးစုံကိုဆုပ်ယူကြတယ်။ပြားကောင်လေးတွေ၊ဗလုံးကောင်လေးတွေ၊လက်ပြလေးတွေနဲ့ထူးခြားတဲ့ဝင်းရည်စုံငှက်ကလေးတွေကိုလည်းတွေ့မြင်နိုင်သေးတယ်။အဲ့ဒီအကောင်လေးတွေထဲမှာနော်လေးလေးဖောနဲ့နော်မျိုးချစ်တို့ဟာလက်ပြရောင်စုံလေးတွေကိုအနှစ်သက်ဆုံးဖြစ်တယ်။နော်လေးလေးဖောတို့တငယ်ချင်းတစုဟာပုံဆွဲရတာကိုလည်းဝါသနာပါသေးတယ်။သူတို့ဟာကျောင်းပိတ်ရဲ့အတိုင်းမှာကစားချိန်ပြီးသွားတဲ့အခါခြံဝင်းအတွင်းမှာရှိတဲ့အရေးရတဲ့အပင်တပင်အောက်မှာစုထိုင်ပြီးမိဘများဝယ်ပေးထားတဲ့ပုံဆဲစာအုပ်ခဲတံရောင်စုံခဲတံတွေနဲ့တစ်ပင်ကြီးတွေပန်းမင်လေးတွေငှက်ကလေးတွေလက်ပြလေးတွေစတဲ့ကိုကြိုက်နှစ်သက်တဲ့ပုံတွေကိုဆွဲတတ်ကြသေးတယ်။ရောင်စုံခဲတံနေနဲ့လှလှပပဆေးချဲ့ပြီးတယောက်နဲ့တယောက်အလဲအလဲလှုပ်ပြီးပုံတွေကိုကြည့်ရှုကြသေးတယ်ခွေ။တခုတော့ကြောင်ပိရဲ့စနေနေ့မှာလေးလေးဖော်လို့တငယ်ချင်းတစုဟာခြံဝင်းအတွင်းမှာကြောင်မှတင်ပေးလိုက်တယ်။ဝန်ပလွေဖန်းကစားနည်းကိုကစားကြတယ်လေ။ကစားပြီးတဲ့အခါခဏနားကြတယ်။အဲဒီနောက်အရေးရတစ်ပင်တစ်ပင်ကိုစောစေးဝါကရွေးချယ်လိုက်ပြီးအပင်အောက်မှာစုဝေးထိုင်ပြီးပုံဆွဲခြင်းကိုစတင်တော့တယ်။နော်ခဲအိုကပိနေသေးကြီးကိုကြည့်၍ဆွဲတယ်။စောဘူဒါနဲ့စောစီဝါတို့ကတရက်ပင်ခွာကြားမှရှိတဲ့နှက်တိုက်ကလေးကိုသူ့ထက်ကလက်အောင်ဆွဲနေကြတယ်။စောထွန်းလူကတော့ကောင်းငင်ကိုမော့ကြည့်ပြီးရွေ့နေတဲ့တိမ်များနဲ့ပြန်နေတဲ့ငှက်တရဲ့ပုံကိုဆွဲတယ်။နော်လေးလေးဖောနဲ့နော်မျိုးချစ်တို့ကသူတို့ကြိုက်တဲ့လက်ပြရောင်စုံလေးရဲ့ပုံကိုအပြတ်ဆိုင်ဆွဲကြပါတော့တယ်။အဲ့လိုဆွဲနေတဲ့အခါမှာပဲစောထွန်းလူရဲ့အဖေကအနီးကိုရောက်လာပြီးမြို့မဝယ်လာတဲ့တူတူအာလူကျော်မုံနဲ့အေးအေးဘူးကိုတူးချင်းညီမျှခွဲဝေပြီးပြန်သွားတယ်ကွယ်။အဲ့ဒီနောက်နော်လေးလေးဖောတို့တငယ်ချင်းတစုဟာဝမ်းသာသွားပြီးဆွဲလက်စပုံလေးကိုချပြီးမုံနဲ့အေးအေးကိုချက်ချင်းဖွင့်ပေါက်စားရန်ဟန်ပြင်ကြတော့တယ်။စောထွန်းလူကပုံဆွဲပြီးမှစားရအောင်လို့ဆိုလာတဲ့အတွက်အားလုံးကသဘောတူကြပြန်တယ်ပုံများကိုဆက်ဆွဲနေကြတယ်လीပ
ီးတဲ့အခါမှာသူငယ်ချင်းတစုဟာမုံတွေကိုအားရပါရပျော့ပျော့ရွှင်ရွှင်စားတော့ကြတော့တယ်။စားပြီးတဲ့အခါမုံခုံနဲ့အီအီပူးခုံများကိုတစ်ပင်ရိတ်အောင်မှစုပုံပြီးပြစ်ထားခဲ့ပြီးအသီးသီးပြန်သွားကြတယ်။နောက်တစ်ပတ်အကြောင်းပေးရမှာခြံဝင်းအတွင်းတို့သူတို့သူငယ်ချင်းတစုပြန်ရောက်လာကြတယ်။ဒီခါရခင်တစ်ပတ်ကပြစ်ထားတဲ့အမိုက်တွေကအတိုင်းသားပဲရှိနေသေးတဲ့အတွက်အဲ့ဒီအမိုက်တွေကိုအရင်ရှင်းရန်ဆုံဖြတ်လိုက်ကြတယ်။စောဘူဒါနဲ့စောစီဝါဟာခြံဝါမှာရှိတဲ့အမိုက်ပုံးကိုယူရန်ထွက်သွားတယ်။နော်လေးလေးဖိုးဟာတပြက်စီးနဲ့အမိုက်ခက်ယူရန်အတွက်နော်ခဲအိုခေါ်ကခြံဝင်းအတွင်းမှာရှိတဲ့အိမ်စီကိုသွားတယ်။နော်မျိုးချင်းနဲ့စောထွန်းတို့ကလည်းမုံခွန်တွေကိုတစုအေးအေးဖူးတွေကိုတစုခွဲရင်းတငယ်ချင်းတွေကိုစောင့်နေတယ်။အမိုက်ပုံးယူရန်နဲ့တပြက်စီးယူရန်ထွက်သွားတဲ့သူများပြန်လာတဲ့အခါငိုနေတဲ့နော်မျိုးချင်းနဲ့ညိုငယ်စွာထိုင်နေတဲ့ဆော်ထွန်းလူတို့ကိုတွေ့ကြတဲ့အတွက်စိုးရိမ်အံ့ဩစွာနဲ့အချိုးချောင်းကိုမေးကြတာပေါ့ကွယ်ဒီခါနော်မျိုးချစ်ကဒီမှာကြည့်စမ်းဆိုပြီးမုံကုန်တစ်ခုကိုပြတယ်မုံကုန်ထဲမှာပိတ်မိ၍တည်နေတဲ့လက်ပြလေးတစ်ကောင်ကိုတွေ့လိုက်ရတဲ့အတွက်တငယ်ချင်းအားလုံးကထိတ်လန့်ဝမ်းနည်းသွားကြတယ်ထို့အပြင်ဆော်ထွန်းလူကဒီမှာလဲကြည့်စမ်းလို့အားလုံးကလက်ကြည့်ကြတဲ့အခါအေးအေးပူးခွန်အဝမှာခေါင်းညက်ပြီးတည်နေတဲ့ဝူရီဆုံငက်ကလေးတကောင်ကိုတွေးလိုက်ရသူငယ်ချင်းတစုဟာစီကမ်းမဲ့အမိုက်ပစ်ခဲမိတဲ့မိမိတို့ရဲ့အပြုတ်မှုကြောင့်အပြစ်မဲ့တဲ့ဒရဝါလေးတွေတေဆုံးရပြီလို့နောင်တရကငိုကြွေးကြကုန်တယ်ကွ။အဲ့ဒီနောက်သူငယ်ချင်းတစုဟာမုတ်ခွန်အမိုက်များနဲ့ဘူးခွန်လေးကိုစနစ်တကျရှင်းလင်းလိုက်ကြတယ်။တည်နေတဲ့လက်ပြလေးနဲ့ဝူရီဆုံငက်ကလေးကိုလည်းအရေးရတဲ့တစ်ပင်တစ်ပင်အောက်မှာမြုပ်နှံပေးလိုက်ပြီးညီကလေးများကိုခမမို့လေးဖို့ကကူကလေးများတော့ဖယ်ဖန်တီးပေးလိုက်ကြတယ်။ပြီးရင်အဲ့ဒီကူလေးရဲ့အလဲပိုးမှာသူငယ်ချင်း၅ယောက်ကနဘေးမှာဝိုင်းပြီးမိမိတို့ရဲ့မှားယွင်းတဲ့အပြုတ်မှုအတွေ့လက်ပြကလေးနဲ့ငှက်ကလေးတို့ကခွင့်လွတ်ပေးကြရင်နောင်ခါမှာလဲအိတ်ခွန်များဘူးခွန်များအမိုက်များကိုအခုကဲ့သို့စီကမ်းမဲ့မပြစ်တော့ပါဘူး။တိရိစ္ဆာန်လေးများကိုလည်းမိမိတို့သူငယ်ချင်း၅ယောက်ကအသက်ထက်ဆုံးကာကွယ်စောင့်ရှောက်ပေးပါမယ်ဆိုပြီးတယောက်နဲ့တယောက်လက်တန်းချင်းချိတ်ဂတိပြုလိုက်ကြတယ်။အဲ့ဒီနောက်မှာလက်ပြလေးနဲ့ငှက်ကလေးတို့ကိုမြုပ်နှံထားတဲ့ဂူလေးပေါ်ကိုပန်းပွင့်ကလေးတွေပတ်ကျဲလိုက်ပါတော့တယ်ကွယ်။အခုတင်ဆက်ပေးသွားတဲ့ပုံပြင်လေးကိုတော့အောင်ပင်လေလူမှုဝန်ကျင်မဂ္ဂဇင်းအတွဲ7အမှတ်69မှာစာရေးသူဆွေမြိတ်ရေးသားထားတာကိုကလေးများဘူးတုတရစီရင်တင်ဆက်ပေးခြင်းဖြစ်ပါတယ်ရှင်။
Radio Bengala concert got at the china dancing nice boy your legend at radio Myanmar Asha radio the ding dong lin ya ja ya si boy face day your legend radio Bengala che nanne ke ayong lel sam tu de ka radio beta line le shwe lai pa chin wan dit chin ne tu mengala ba mai swe ye te na ga twe ye chi de din sa ga dwe cha ya me de kana ta twe ma ho ku da twe ye chi de chain man man de na to ta se ba kwe yo le jin ata radio nyama asha radio ming la ko se the god at the chin da na sin nai se bo yo le jin ata radio nyama asha radio ding dong lin ya ja ya si bo mai sa de yo lin chin radio ding la che nyet ni ge mong yi pyo nya mo chou che radio
睡来吧，不我追溯了娘白塞的不要心疼，娘看咋子不懂素娘追嘎家人三大路应对嘞，比我们最强一枚亲们们你那多大是吧，贵有邻近的 Radio 你马下 Radio 明拉苦涩的嘎的亲们那是有邻近的 Radio 你马下 Radio 顶高里面加压自由没设定有邻近 Radio 有邻近的 Radio 你马下 Radio 明拉苦涩
多大心眼心ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြ။တဘာဝတရားဤဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်း၊သင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်။တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွားချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39963 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963 6648ကိုဆက်သွယ်နိုင်ပါတယ်ရှင်။တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။